ထိုင်းနိုင်ငံကကိုဗစ်ကူးစက်မှုအမြင့်မားဆုံးပြည်နယ်တစ်ခုလည်းဖြစ်မြန်မာရွှေ့ပြောင်းလို့သမားတွေတိတ်နေချီပြီးတော့အလုပ်လုပ်နေကြတဲ့ပြည်နယ်လည်းဖြစ်တဲ့ဆမော့စကွန်ပြည်နယ်ကမြန်မာရွှေ့ပြောင်းအလုပ်သမားတွေအပါအဝင်လူပေါင်း၄သိန်းလောက်ကိုကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြည်နယ်လူမှုဖွဲ့ဝင်အရာရှိကပြောပါရယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မိတ်အေးမာကသတင်းပေးပို့ပါပါရယ်
ထိုင်းနိုင်ငံဆမော့စခွန်ပြည်နယ်ထဲမှာတရားဝင်လူမှုဖူလုံရေးအာမခံငွေပေးသွင်းထားတဲ့ထိုင်းနဲ့နိုင်ငံသားရှေ့ပြောင်းလို့သမားတွေ၄သိန်းလောက်ဟာကိုဗစ်ကာကွယ်ဆေးထိုးခွင့်ရမယ်ဆိုပြီးပြည်နယ်လူမှုဖူလုံရေးရုံးကရုံးအုပ်ဖော်ဆောင်ဝန်းဆရာကျိုင်ကပြောပါတယ်။အဲ့ဒီလိုကာကွယ်ဆေးထိုးပေးမဲ့အခြေအနေကိုတော့ဆမော့စခွန်ပြည်နယ်ထဲမှာအခြေစိုက်ထားတဲ့ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုရှင်းပြပါတယ်
။ဒီလို၄သိန်းဆိုတဲ့ထက်မှာတော့သူ့နိုင်ငံသားလည်းပါနေတယ်ခင်ဗျာ။ထက်ကကျွန်တော်တို့ရှေ့ပြောင်းလို့တမအပြင်သူ့နိုင်ငံသားလည်းပါနေတယ်။အားလုံးကသူကထုတ်ခွင့်ရတဲ့ပုံကပေါ့နော်။သူတို့ယာယီအားဖြင့်တော့လက်ရှိကျန်းမာရေးဝန်ထမ်းရဲ့အဆိုအရတော့သူက session နဲ့အကူတော့မထိုးသေးဘူးလေ။မထိုးသေးဆိုတော့ session နဲ့အထက်ဒီအားလုံးထုတ်ခွင့်ရှိတဲ့ပုံကဒီအားလုံးစစ်စစ်လက်ကထမှာအဲ့ဒါတော့အယူတော့ရှိလို့သူကခိုင်းလို့မျိုးရောကျွန်တော်တို့နိုင်ငံသားရှေ့ပြောင်းလို့တမအားလုံးပြန်ပြန်အဲ့ဒါတော့ထိုးပေးမယ်လို့ပြောတာဖြစ်ပါလေခင်ဗျာ။ဥပဒေပုံက33ရာလူမှုဖူလုံရေးရန်ပုံကထည့်ဝင်ထားကြတဲ့မြစ်ကြီးလူမျိုးမြစ်ကြီးနိုင်ငံသားမဆိုဒါကိုတန်းတူညီမှသူကခံစားခွင့်ရှိရမှာလေအဲ့တော့အကုန်ထိုးရမှာ
ဆမော့စခွန်ပြည်နယ်ထဲမှာတော့လူမှုဖူလုံရေးအာမခံလုပ်ထားတဲ့သူတွေတဲကလူဦးရေ 28,000 လောက်ကိုတော့ဇူလိုင်လ22ရက်နေ့ကနေဩဂုတ်လ6ရက်နေ့အတွင်းကိုဗစ် -19 ကာကွယ်ဆေးထိုးနှံပေးခဲ့တယ်လို့လည်းပြည်နယ်လူမှုဖူလုံရေးအရာရှိကဆိုပါတယ်ကာကွယ်ဆေးထိုးဖို့အတွက်စရင်ပေးသွင်းထားသူတွေကဦးစားပေးထိုးနေတာဖြစ်ပါတယ်။ကာကွယ်ဆေးထိုးဖို့အတွက်အစောပိုင်းတော့အလုသမားအတော်များများဟာကြောက်ရွံ့မှုတွေရှိနေတယ်လို့လည်းဦးအောင်ကျော်ကဆိုပါတယ်
။အစောပိုင်းမှာဒီကိုဗစ် -19 ထိုးလိုက်ရင်ဟာဆော့ပြေဖြစ်တယ်။အသက်အန္တရာယ်ဆုံးရှုံးနေဝိရဏကြီးပြရဆိုမှကြောက်ရကြောက်တယ်မထိုးဘူးမျိုးဆန်ခဲ့ရတယ်။နောက်ပိုင်းတရားစကားတရားများတစ်ဆင့်စကားတစ်ဆင့်များနဲ့လုံလုံနဲ့အားသာမထိုးလို့ချင်းငါတို့တွေကပုံလင်းကမလုံချုံဘူးဒါထိုးကိုထိုးတင်နေတာပြည်လာတော့မထိုးရသေးလို့တောင်မှသူ့လည်းမရောက်လို့တောင်မှပူဇာနေလို့ဒါအများလာတာမျိုးဖြစ်လာတယ
်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ8သိန်းကျော်ရှိလာပြီးဩဂုတ်လ17ရက်နေ့တနေ့တည်းကူးစက်သူကတော့21,000ကျော်ရှိနေပါတယ်။အဲ့ဒီတဲကမြန်မာရှေ့ပြောင်းလို့သမားတွေလည်းအများအပြားကူးစက်ခံနေရပါတယ်။လက်ရှိအထိသေဆုံးသူစုစုပေါင်းကတော့6,800နီးပါးရှိသွားပြီဖြစ်တယ်လို့ကိုဗစ်ကူးစက်မှုကြောင့်သေဆုံးသူကနေ့စဉ်လူတရာကျော်ရှိနေပါတယ်ရှင်။